ီဇင်ဘာလ26ရက်ကြာသပတေးနေ့မှာလိလာသွားမဲ့ဥပု္ပ္ပာဖြစ်တဲ့ငန်းဆိုင်ခေါင်းစဉ်ကတော့နှိမ့်ချခြင်းနဲ့မဆုံးမနစ်သောလုံလဖြစ်ပါတယ်။အစ္စရာမဆာအခန်းကြီး8ငွေ21ကနေ23ပြီးတော့ငွေ31ငွေ32ကိုဖတ်ပါမယ်။အစ္စရာဟာရှင်ဘုရင်နဲ့စကားပြောဆိုတဲ့နေရာမှာဒုံးဒီရိုင်းပြစွာပြောဆိုဖို့ဆုံးဖြတ်ထားပါသလား။အစ္စရာနဲ့လူတွေဟာဘယ်လိုမျိုးသောနှိမ့်ချမှုမျိုးကိုပြခဲ့သလဲဆိုတာကိုကြည့်ကြပါစို့။ထိုအခါအုပ်ဆာများမှဆ၍သူငယ်များနှင့်တကွငါတို့သွားเสียမှန်သောလမ်းကိုဖျားသခင်၌ရှာ၍ရှေ့တော်မှချိုးချံစွာကြင့်ချင်းကအာဟာဝမျက်နာတွင်အစာရှောင်ရအချိန်ကိုငါကြောညာ၏အကြောင်းမူကားကျွန်တော်တို့ဖျားသခင်ကိုရှာသောသူအပေါင်းတို့သည်တကိုးကျေးဇူးတော်ကိုခံရကြလိမ့်မည်ကိုတော်ကိုစွန့်သောသူအပေါင်းတို့ကိုတကိုးတော်စီးတား၍အမျက်တော်တက်ရောက်လိမ့်မည်ဟုငါတို့သည်ရှင်ဘုရင်အားလျှောက်ထားသောကြောင့်လမ်းတွင်ရန်သူလက်နှင့်လွတ်စေခြင်းကလိုက်၍ပို့ရသောစစ်သူရဲ့မြင်းစစ်သူရဲ့တဒက်ကိုရှင်မြင်း၌မတောင်းဝန်ရှက်ကြ၏ထို့အမှုကြောင့်ငါတို့သည်အစာရှောင်၍ငါတို့ဖျားသခင်ကိုဆုတောင်းလျက်နေကြ၏ဖျားသခင်လည်းနားထောင်တော်မူ၏ယေရုရှလင်မြို့သို့ရောက်၍သုံးရက်နေကြ၏ဇဒုထနေ့တွင်ငါတို့ဖျားသခင်အိမ်တော်၌ဖိနဟတ်သားအီလာဇာနှင့်လေဝိအမျိုးယောရှုသားယောဇက်ဘတ်ဘိနွိသားနောဒီတို့သည်ဝိုင်း၍ကြည့်ရှုလျက်ဆိုပြီးတော့ဖော်ပြထားပါသည်နေမိဟာရှင်ဘရင်ရဲ့ကာကွယ်စောင့်ရှောက်မှုကိုနောက်ပိုင်းမှာလက်ခံခဲ့ပါတယ်။သို့သောအစ္စရာကတော့ဖျားသခင်ရဲ့ကာကွယ်ဆောင်မခြင်းကိုသာလုံးဝယုံကြည်တဲ့အတွက်ကြောင့်ရှင်မြင်းစီကစောင့်ရှောက်ပေးပါလို့ဘယ်အကူအညီကိုမှမတောင်းခဲ့ပါဘူး။ပြီးတော့ယူဒပြည်ကိုအန္တရာယ်ကင်းစွာရောက်ရှိသွားတဲ့အခါမှာထထဖျားကိုချီးမွမ်းပါတယ်။မတော်အခြေအနေမျိုးမျိုးရှိပါလိမ့်မယ်။ကျွန်တော်တို့ဟာဖျားသခင်ကိုကိုယ့်အသက်တာရဲ့ဥဆောင်လမ်းပြပေးတဲ့အသူအဖြစ်လက်ခံတယ်လို့တချို့သောအချိန်ခါမှာလူကိုမိခိုအားကိုးတာမျိုးလည်းပဲရှိမှဖြစ်ပါတယ်။အစ္စရာအဖို့ကတော့ဖျားအရှင်ကိုသာဥဆောင်လမ်းပြစေတဲ့အတွက်ကြောင့်ဖျားရှင်အတွက်လက်တွေ့ဖြစ်စေတဲ့ထတော်ဖျားဟာတကူကြည့်တဲ့အကြောင်းတသက်ပြုလိုက်ခြင်းပဲဖြစ်ပါတယ်။အစ္စရာဟာထင်ရဆိုင်ပြီးတော့လှုပ်ရက်တဲ့သူမျိုးမဟုတ်ပါဘူး။လူအလုံးကိုခေါ်ပြီးတော့အစာရှောင်စေပါတယ်၊ဆူတောင်းစေပါတယ်၊အချိန်လေးကိုတုံးသက်ပါတယ်။ဖျားသခင်ကိုအတူတကွအချင်းယူမခေါ်ဖိတ်ပဲမိမိတို့ရဲ့ခီးစဉ်ကိုဆက်သွားခြင်းမပြုပါဘူး။ဖျားရှင်ရဲ့ရှေ့တော်မှာနှိမ့်ချခြင်းသဘောကိုပြပါတယ်။ကာကွယ်ဆောင်မခြင်းကိုတောင်းလျှောက်ပါတယ်။ဖျားသခင်ရဲ့တကိုယ်တော်ကိုယုံကြည်တဲ့အကြောင်းပြသတဲ့အခါဖျားရှင်ဟာသူ့ရဲ့ဆုတောင်းတန်ကိုအပြည့်ပေးခဲ့ပါတယ်။နေမိမဆာခန်းကြီးငါငယ်14ကနေ19ကိုဖတ်ပါမယ်။နေမိဟာဘယ်လိုမျိုးသောနှိမ့်ချမှုမျိုးကိုပြခဲ့သလဲဆိုတာကိုကြည့်ကြပါစို့။ထို့မှတစ်ပါးယူဒမြို့ဝန်အရာကိုငါခံသောအချိန်အာတီဇရစ်မင်းကြီးနန်းဆန်20မှဆ၍32နှစ်တိုင်အောင်12နှစ်ပတ်လုံးငါနှင့်ငါညီတို့သည်မြို့ဝန်ရိတ်ခါကိုမစားအရင်မြို့ဝန်တို့ကိုလူများတို့သည်ကြွေးရကြ၏မုံနှင့်စပြည့်ရေကို၎င်းတနင်းလင်ငွေ40ကို၎င်းပေးရကြ၏မင်းလူလင်ဤစီစားခြင်းကိုလည်းခံရကြ၏ငါမူကားဖျားသခင်ကိုကြောက်ရွံ့သောကြောင့်အရင်မြို့ဝန်ကဲ့သို့မပြုထို့မှတစ်ပါးငါသည်မြို့ရိုးကိုအမြဲလှုပ်၍နေ၏ငါနှင့်ငါကျွန်တို့သည်လေယာကိုမဝယ်မြို့ရိုးတည်ခြင်းအမှုကိုသာဝိုင်းညီ၍စူးစမ်းကြ၏ထို့မှတစ်ပါးပဝန်းကျင်၌နေ၍ငါတို့ထံသို့လာသောတပါးအမျိုးသားတို့ကိုမဆိုဘဲယူဒအမျိုးသားတို့နှင့်မင်းအရာရှိ105ကျိတ်တို့သည်ငါ့စပွဲ၌စားတောက်မြဲရှိကြ၏နေ့တိုင်းငါ့စပွဲကိုနွားတကောင်ရွေးသောတိုးချောက်ကောင်ကြက်များကိုစီရင်ရ၏ဆယ်ရက်တစ်ခါများစွာသောသပြည့်ရည်အမျိုးမျိုးကိုလည်းတင်ရ၏ထို့များလောက်ကုန်တော်လဲလူများတို့သည်ပင်ပန်းစွာအမှုဆောင်ရသောကြောင့်မြို့ဝန်၌ရိတ်ခါကိုငါမတောင်းအိုးအကျွန်ုပ်ဖျားသခင်ဤလူတို့အဖို့အကျွန်ုပ်ပြုသည်များအတွေ့အကျွန်ုပ်ကိုအောင်းမေး၍ကျေးဇူးပြုတော်မူပါဆိုပြီးတော့ဖော်ပြထားတာတွေ့ရပါတယ်။ခေါင်းဆောင်ကောင်းခေါင်းဆောင်မှန်မြည်ဒီမှာနှိမ့်ချရပါမယ်။အစီခံနိုင်ရပါမယ်။လူတွေရဲ့ရိုသေလေးစားမှုဂုဏ်ပြုမှုကိုခံယူလို့စိတ်မရှိရပါဘူး။နေမိဟာလူတိုင်းကိုလက်ကမ်းကြိုဆိုဖိတ်ခေါ်တဲ့သူမျိုးဖြစ်ပါတယ်။ဖျားသခင်ကိုယုံကြည်ကြောင်းပြသပါတယ်။သူ့ရဲ့ဆက်ကက်ခြင်းတာရကဟာလူတွေအတွက်အလွန်ကောင်းတဲ့ဥပမာပုံစံဖြစ်ပါတယ်။မိမိကိုယ်ကိုယုံကြည်စိတ်ချတတ်သူနဲ့အဘိဓမ္မာတဲ့စိတ်ထားမျိုးမရှိပါဘူး။အရာခက်သိန်းကိုအဆိုးတော်မူတဲ့သူရဲ့အထက်မှာမိမိကိုယ်ကိုမချီးမြောက်ပါဘူး။ယူဒပြည်မှာသူရရှိထားတဲ့ယာဒူးဟာအမြင့်ဆုံးယာဒူးဖြစ်ပါတယ်။သို့တော့အလွဲသုံးစားမပြုပါဘူး။အလိုတော်နေရာဖြင့်ယေရှုရှင်ရဲ့တွင်တင်ခြင်းအသက်တာမျိုးကိုလင်းလက်စေပါတယ်။ယေရှုရှင်ရဲ့တွင်တင်ချက်ကတော့သူတစ်ပါးရဲ့အစီအကိုခံခြင်းပဲဖြစ်ပါတယ်။ကိုယ်တိုင်လည်းပြုကျင့်ခဲ့ပါတယ်။ဒုတိယကြောင့်ယာဒူးဂုံမောက်ခြင်းကိုရှောင်ကျဉ်ပြီးတော့ယေရှုရှင်လိုလှုပ်ဆောင်ဖို့လိုအပ်ပါတယ်။ဖျားရှင်ဟာထိုင်တော်မူပြီးတော့သခင်ယေရှုခရစ်တော်အနေနဲ့သူ့ရဲ့တပည့်တော်တစ်ချိတ်နှစ်ပါးတို့ကိုခေါ်ပြီးတော့ဘယ်လိုပြောလဲဆိုတော့အရင်အဦးဖြစ်စေလိုတဲ့သူဟာနောက်ဆုံးဖြစ်ရမယ် အလုံးစုံတွေရဲ့အစီခံလည်းဖြစ်ရမယ်ဆိုပြီးတော့ရှင်မာကုခရစ်ဝင်ခန်းကြီးကိုငွေ35မှာမိတော်မူခဲ့တာတွေ့ရပါတယ်ထထဖျားရဲ့ရှိတော်မှာခေါင်းဆောင်ခေါင်းတွေမှန်တဲ့ခေါင်းဆောင်တွေဖြစ်ဖို့အင်မတန်မှအရေးကြီးပါတယ်ကျွန်တော်တို့ယုံကြည်သူများအနေနဲ့နှိမ့်ချခြင်းရှိပြီးတော့ဖျားရှင်ကိုယ်တော်လင်အာကိုအသက်ရှင်တဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်ကြာသပတေးနေ့ဥပုသ္စာဖြစ်တဲ့ငန်းစာကဖော်ပြထားပါတယ်